တော်ရှင်များခင်ဗျာ
မကြာသေးခင်တရင်ဘကအမေရိကန်နိုင်ငံသားရေးဝန်ကြီး Mrs. Hillary Clinton ကအရှေ့ဆောင်အာရှနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာမြန်မာနိုင်ငံစစ်အစိုးရအနေနဲ့ဒေါက်တာဆန်းစုကြည်ကိုပြန်လည်ပြီးတော့လှုပ်ပေးဖို့ဒေါက်တာဆန်းစုကြည်ကိုပြန်လှုပ်ပေးလိုက်မယ်ဆိုလို့ရှိရင်နိုင်ငံတကာအဖွဲ့အစည်းတွေအထူးသဖြင့်အမေရိကန်အစိုးရအနေနဲ့ကမြန်မာနိုင်ငံမှာယင်းနှိမ့်ညှို့နှံမှုတွေလာပြီးတော့လှုပ်ဖို့အခွင့်အလမ်းတွေအများကြီးပွင့်သွားနိုင်တယ်ဆိုပြီးတော့ကန့်လန့်လိုက်တာကိုသတင်းတွေထဲမှာအလုံးပဲကြားကြလိုက်မှာဖြစ်ပါတယ်။အဲဒါအပြင်အမေရိကန်အစိုးရအနေနဲ့အခုအခါမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူဝါဒသဘောထား policy အသစ်ပြန်လည်ပြီးတော့စဉ်းစားနေတယ်အရင်ချမှတ်ထားတဲ့မူဝါဒတွေကိုပြန်လည်ပြီးတော့သုံးသပ်နေတယ်ဆိုတဲ့သတင်းတွေလည်းပဲကျွန်တော်တို့ကြားနေရပါတယ်။အဲတော့အမေရိကန်အစိုးရအနေနဲ့ကမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေအရရကိုကြည့်နေပြီးဒီဒေါ်အောင်ဆန်းစုကြည်ရဲ့တရားစီရင်တဲ့အမှုကိစ္စမှာဘယ်လိုအဖြေထွက်လာမလဲဆိုတာကိုစောင့်ဆိုင်းနေပုံရတယ်လို့အကဲကပုဂ္ဂိုလ်တွေတော်တော်များများကလည်းပြောကြပါတယ်။အဲတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဒီနေ့စကားဝိုင်းမှာဆွေးနွေးဖို့အတွက်နော်ဝေနိုင်ငံအခြေစိုက် Burma Media Association မြန်မာသတင်းသမက်ကဥက္ကဋ္ဌဦးမောင်မြင့်ဒါအပြင်အမေရိကန်ပြည်ထောင်စုမှာရှိကြတဲ့ဘီလင်းမျိုးနဲ့အမှတ်တဲမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်လက်နဲ့အရင် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဥက္ကဋ္ဌဟောင်းအခုလက်ရှိလွတ်လပ်သောမြန်မာလူပောင်အဖွဲ့ဥက္ကဋ္ဌဦးထွန်းအောင်ကျော်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဒီအမေရိကန်အစိုးရရဲ့မူဝါဒသဘောထားဟာမြန်မာနိုင်ငံပေါ်မှာဘယ်လိုဖြစ်လာနိုင်မလဲဆိုတဲ့အခြေအနေတွေကိုဦးမောင်မြင့်ကစပြီးတော့ဆွေးနွေးပြောပြပါလားခင်ဗျာ။
ဟုတ်ကဲ့ဒီကျွန်တော်မြင်တာကတော့အဓိကကတော့နှစ်ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့ဒီဆိုကြပါစို့ကျွန်တော်တို့သောသောပိုင်းငရုံတုံးကလေးကဒီရှိခဲ့တဲ့ဒီစီရေးနဲ့စီပွားရေးပိတ်ဆို့မှုရယ်နောက်ပြီးတော့နိုင်ငံရေးပိတ်ဆို့မှုရယ်ဆိုတော့အဲ့ဒီအပိုင်းတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီစီရေးနဲ့စီပွားရေးပိတ်ဆို့မှုအပိုင်းကတော့အမေရိကန်ဆိုရအနေနဲ့အခုလှုပ်ထားသေး၍အခုမကြသေးခင်ကပဲထပ်ပြီးတော့ဒီအဲ့ဒီလိုမျိုးပိတ်ဆို့ရတဲ့ကိစ္စကိုတက်တန်းတွေးလိုက်တဲ့ကိစ္စရှိနေတယ်ဆိုတော့တကယ်တမ်းကတော့အဲ့ဒီထက်ပိုပြီးတော့တို့လုံနိုင်တဲ့အပိုင်းမရှိဘူးဒါကဒီစီဝိုင်းနဲ့စီရေးပိတ်ဆို့မှုတို့တော့နိုင်ငံရေးအပိုင်းမှာတော့နောက်ထပ်လုပ်လို့ရတာရှိအောင်မယ်နိုင်ငံရေးအပိုင်းလုပ်လို့ရတယ်ဆိုတဲ့နေရာမှာပဲလောလောဆယ်မှာဒီဗီဇာနဲ့ပတ်သက်ပြီးတော့ဒီစစ်ဆိုးရခေါင်းဆောင်တွေကိုကန့်သတ်ထားတာတို့ဒါမျိုးတော့ရှိတယ်တို့တော့ကျွန်တော်အဓိကမြင်တဲ့အချက်ကဘာလဲဆိုတော့အရင်တုန်းကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာပြောကြပြီဆိုလို့ရှိရင်မြန်မာနိုင်ငံအရေးဟာဒေတာတွင်းလုံခြုံရေးကိုထိခိုက်တဲ့အရေးမဟုတ်လို့ဒီမြန်မာနိုင်ငံကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ဖို့မလိုဘူးဆိုတော့ဒီအကြောင်းပြချက်မျိုးနဲ့မြန်မာနိုင်ငံကိစ္စဟာလုံခြုံရေးကောင်စီကိုတိတိပပရောက်လာတာမျိုးမရှိပါဘူး။အဲအခုနောက်ပိုင်းကျတော့ဒီမြန်မာနိုင်ငံကိစ္စဟာဒုက္ခတဲ့အရေးနဲ့ပဲကြည့်ကြည့်နောက်ပြီးအခုနောက်ဆုံးကျွန်တော်တို့သိတဲ့မြောက်ကိုရီးယားနဲ့မြန်မာပတ်သက်တဲ့အရေးကိုပဲကြည့်ကြည့်အဲ့ဒီနှစ်ခုစလုံးဟာမြန်မာနိုင်ငံကိစ္စဟာဖြင့်ဒီနိုင်ငံတကာလုံခြုံရေးအ ਨੇ ဆုံးအဖြစ်ဒေတာတွင်းလုံခြုံရေးကိုချိန်ချောက်နေပြီဆိုတဲ့အနေအထားကိုရောက်လာပါတယ်။အဲ့ဒါကိုလည်းပဲဒီ Mrs. Clinton ကနေအခုတစ်ခေါက် ERF ဒီအာရှဒေတာဆိုင်ရာလုံခြုံရေးအစည်းအဝေးမှာဒါကိုသူပွင့်ပွင့်လင်းလင်းပြောသွားပါတယ်ပြောသွားတဲ့အပြင်ထိုင်းနိုင်ငံနဲ့အမေရိကန်နိုင်ငံဟာဒီမဟာမိတ်စာချုပ်ချုပ်ထားတဲ့အတွက်ကြောင့်ဒီထိုင်းနိုင်ငံဘက်မှာလုံခြုံရေးအရာထိပါလာမျိုးထိပါတာမျိုးရှိလာခဲ့မယ်ဆိုလို့ရှိရင်အမေရိကန်အနေနဲ့ကြည့်မနေနိုင်ပါဘူးဆိုတော့အဲသဘောမျိုးအထိပြောလာတာမျိုးတွေရှိပါတယ်ဒါဟာတန်တမန်တယောက်အနေနဲ့ဟလာတော်တော်လေးကိုဒီပြင်းပြထန်ထန်ပြောလိုက်တဲ့စကားမျိုးဖြစ်တဲ့အတွက်ကြောင့်အမေရိကန်အစိုးရရဲ့နောက်ပိုင်းဖြစ်လာနိုင်မယ်ဆိုတဲ့ PR တွေဟာအဲ့လိုမျိုးအာဆီယံနဲ့ပတ်သက်နေမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီအမေရိကန်အစိုးရအနေနဲ့ကဒီမြန်မာနိုင်ငံအရေးကိုပို့ပြီးတော့အာရုံစိုက်လာတာကလည်းပဲမြောက်ကိုရီးယားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတဖြည်းဖြည်းပို့ပို့ပြီးတော့များလာတယ်မြောက်ကိုရီးယားနိုင်ငံရဲ့စစ်ရေးအကူအညီတွေကိုယူလာတယ်ဆိုတဲ့အကြောင်းချက်တွေကအများကြီးပါမယ်လို့ယူဆပါတယ်ခင်ဗျဒီတော့မြန်မာနိုင်ငံနဲ့အမေရိကန်တို့ရဲ့ဆက်ဆံရေးဟလာဒါအပြင်မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဒီဟာတွေဟာဘယ်လိုအတိုင်းအတာထိအောင်เนาะရောထွေးလာနိုင်တယ်ဆိုတာကိုလည်းစဉ်းစားကြရတယ်အများကြီးဖြစ်လာပါတယ်ကိုထွန်းအောင်ကျော်ကဘယ်လိုမြင်လဲခင်ဗျ
ကျွန်တော်အနေနဲ့ကတော့ဒီမြန်မာနိုင်ငံအနေနဲ့ဒီစစ်ကောင်းဆောင်အနေနဲ့သူတို့ရဲ့ဟိုတစောက်ကန်းဟိုကောင်းမာမှုတစ်ဖက်သက်လာအနိုင်ကျင့်မှုတွေဟိုကျိုးလွန်ခဲ့တာတွေများလာတဲ့အခါကျတော့ကမ္ဘာရဲ့ဒီညှို့ညင်းမှုလည်းခံလာရတယ်ပြည်သူလူထုရဲ့ညှို့ညင်းမှုလည်းခံလာရတယ်အဲ့ဒီအပိုင်းမှာဟိုမြောက်ကိုရီးယားနိုင်ငံလို isolation ပေါ့လေအထူးကြံပုံစံမျိုးတွားရမယ့်အခြေအနေရှိတယ်ရှိတဲ့အခါကျတော့ဒီလိုတွားလို့ရှိရင်ငါတို့မြောက်ကိုရီးယားအနှုတ်မြုပ်ပုံးရှိတယ်အဲ့ဒီလိုရှိတဲ့အတွက်သူတို့ကမ်းလှမ်းကျင်တဲ့နိုင်ငံတွေရှိတယ်အဲ့တော့ငါတို့နိုင်ငံအောင်လေဒီလိုအနှိမ့်မြူပုံနေငါတို့လှုပ်ထားနိုင်လို့ရှိရင်ငါတို့ဟာဒီ leverage power ပေါ့လေဟိုအပြန်လမ်းဟိုအပေးရလုံးနိုင်တဲ့အင်အားရှိလာမယ်ငါတို့ချင်းကြောက်တောင်ငါတို့အနေနဲ့တွန်းလှန်နိုင်မယ်ဆိုတဲ့အတွေးခေါ်တွေ ဝင်ထားပုံရတယ်နောက်ပြီးတော့ဒီအခုဂူရီစောက်နေတယ်ညော့ဆိုင်ကောင်းတွေစောက်နေတယ်ဆိုတဲ့ကိစ္စတွေကလည်းဒီကိစ္စဟာတွေကလည်းဒီညော့ကိုရီးယားကိုအတူယူပြီးတော့လုပ်နေတာမျိုးမြင်ရတယ်ကျွန်တော်ဗမာရှေ့ဆိုအဲ့လုပ်နေတဲ့အချက်တွေကပြန်ကြည့်မှရှင်ဆိုလို့ရှိရင်ဟိုကျွန်တော်အရင်တော့ကဦးနေဝင်လက်ထက်မှာအင်ဒိုနီးရှားမော်ဒယ်လို့သူကပုံစံကိုသူကဆူဟာတိုတို့လို့တွားကျင်တယ်ဆူဟာတိုကနိုင်ငံကြီးကိုချုပ်ကန်ထားနိုင်တဲ့တက်အနေနဲ့ထိန်းထားနိုင်တယ်ဆိုတာကိုလိုက်ပြီးအင်ဒိုနီးရှားပုံစံမျိုးတွားကျင်တယ်အခုတခါကျတော့အခုနာအဖကောင်းတော်လက်ထက်မှာမြောက်ကိုရီးယားဘက်ကိုသူကရိမ့်ပြီးတော့တွားလာတာတွေ့ရတယ်အဲ့တော့အဲ့ဒီအစားကိုပြန်နှမ်းရှင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီစစ်ကောင်းဆောင်တွေကတမ်းပြစ်ချက်တဲ့စိတ်တဲ့သူတို့အာဏာရရှိရတဲ့ဘာပဲလို့ကလို့ကလုပ်မယ်ဆိုတဲ့အချိန်မျိုးရှိတယ်အဲ့တော့တိုင်းပြည်ကကျွန်တော်တို့နစ်နာတဲ့နစ်နာလာပြီးဒီအပြင်တက်ကမိသားစုတွေဘိုးတွေတက်တတာတွေဂျူနီယာဘိုးချုပ်တွေအစားဒီအခြေအနေတွေသူတို့သိနေတဲ့အတွက်တက်တွင်းမှာလည်းတင်းမာမှုတွေရှိတယ်ဒါကြောင့်မလို့ဒေါအောင်ဆန်းစုကြည်ကိုလှုပ်ပေးလို့ရှင်စီဝါရေးအရာရင်းနှီးမြှုပ်နှံမှုတွေဟီလရီကလင်တန်ကလုပ်မယ်လို့ပြောတာဟာအင်မတန်အထိပယ်ရှိတဲ့ကဏ္ဍမှုဖြစ်တယ်နောက်ပြီးတော့စစ်ကောင်းဆောင်နေနေနဲ့ဒီအခွင့်အရေးကိုရယူနိုင်လို့ရှိရင်ကျွန်တော်မြန်မာပြည်သူပြည်သားတွေအတွက်ကောအရှိတောင်အာရှရဲ့ငြိမ်းချမ်းရေးအတွက်ပါကျွန်တော်တို့အတွက်ရှေ့ရှုရဲ့ဆုံးဖြတ်ချက်တခုဖြစ်လာနိုင်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်နေတယ်။ဒါပေမဲ့မျှော်လင့်တဲ့အတိုင်းဖြစ်မယ်ဖြစ်မယ်ဆိုတော့ဘူတန်ရွှေနဲ့သူ့ရဲ့ပြုတ်ကျုပ်တွေပေါ်မှာလည်းမူတည်နေတဲ့သဘောရှိပါတယ
်။ဟုတ်ကဲ့။မြောက်ကိုရီးယားနဲ့ဒီဆက်ဆံနေတဲ့ဆိုတဲ့ကိစ္စအားလည်းပဲမြောက်ကိုရီးယားကကမ္ဘာမှာအထူးကြံသွားနေတယ်ဆိုပေမဲ့အနုမီဘုံလုံနိုင်လာတဲ့အတွက်ကြောင့်မို့လို့သူကအခုနည်းနည်းပြန်ပြီးတော့တင်းတင်းမာမာစကားပြောလာတယ်ဟလာဒီအနောက်နိုင်ငံတွေအားခံလာတယ်ဆိုတာကိုမြန်မာစစ်ဗိုလ်ချုပ်တွေလည်းပဲအားကြပုံရတယ်မနေ့တနေ့ကပဲကျွန်တော်ဩစတြေးလျနိုင်ငံကထွက်လာတဲ့သတင်းတရမှာဒီမြန်မာတပ်မတော်ကနေပြီးတော့ဟိုထွက်ပြေးသွားတဲ့ဒီအရာရှိဟောင်းတယောက်ကနေပြီးတော့ဒီမြန်မာနိုင်ငံမှာအနုမြုပ်ပုံလုပ်ဖို့အတွက်ဘယ်လိုစီစဉ်နေကြတယ်ပါညာဆိုတာသူကထုတ်ပြောလိုက်လို့သတင်းတွေထဲမှာတော်တော်လေးထွက်လာတာပေါ့လေဒီသတင်းတွေထဲမှာဒါ2020ခုနှစ်ကြာအနုမြူဘုံပိုင်ဆိုင်နိုင်ဖို့အတွက်ကိုအပူဒီမြင်ကြိုးပမ်းနေတယ်ဆိုတဲ့သတင်းဘလောက်အထီအောင်မှန်လဲတော့ကျွန်တော်တို့မသိသေးဘူးပေါ့ဒါပေမဲ့အနုမြူဘုံရှိလာလို့ရှိရင်ခုနလိုတင်းတင်းမာမာခုနကိုထွန်းအောင်ပြောသွားသလိုပေါ့လေတခြားနိုင်ငံတွေကိုအ short အတင်းလုပ်တဲ့နေရာမှာတင်းတင်းမာမာပြောနိုင်ဆိုနိုင်မယ်ဆိုတဲ့အယူဆများရှိနေတာတော့မသိဘူးပေါ့အဲ့တော့ဒီအခုအခြေအနေနဲ့ပတ်သက်ပြီးတော့ဥမ္မောင်လာအနေနဲ့ရောဘယ်လိုများမြင်ထားပါလဲခင်ဗျာ
ဒီနာဖနာဝတအနေနဲ့ပေါ့လေစီရေး policy ကိုသူကဦးစားပေးလုပ်တယ်လုပ်တယ်ဆိုတာဘူတန်ရွှေရဲပေါ့1998ခုနှစ်ဇူလိုင်လမိကုံးမှာဆိုလို့ရှိရင် तू อ่ะစစ်တပ်ရဲ့ policy ပေါ့ဒါတော့ तू อ่ะအကောင့်တဲ့ချက်ချင်းပေါ်တယ်ဒါကြောင့်မို့တင်အားတိုးချဲ့ဖို့ तू လုပ်တယ်စစ်တပ်ကိုအင်အားကြီးအောင်လုပ်မယ်နောက်တစ်ခါအမှုပြုပုံလက်နဲ့တတ်ဆင်မယ်နောက်တစ်ခါနိုင်ငံရဲ့ဘဏ္ဍာငွေကိုအလွဲသွန်းစားလုပ်ပြီးတော့အမှုပြုပုံဝယ်မယ်နောက်တိုက်ချင်းပြစ်ဒုံးကြံဒုံးပြန်နေလုပ်တယ်အဲဒါတွေရပြလို့ဆိုရင် तू ရဲ့ policy อ่ะ1998ကဘူတန်ရွှေရဲ့မိကုံးအတိုင်းဆောင်ရွက်နေတာပတ်တွေ့ရတယ်ဘယ်လိုမှပြင်မှာမဟုတ်ဘူးဒီ policy ကဒီမှာဆိုလို့ရှိရင်ကျွန်တော်တို့ခုနကကုထွန်းအောင်ကျော်တို့ပြောရတာရှိတယ်။အင်ဒိုနီးရှားမူရယ်။အင်ဒိုနီးရှားမူရယ်ကဘလို့ဆိုရင်ကျွန်တော်တို့ကဘလို့ဆိုတော့အချုပ်ချာအာဏာ၃ရက်ပေါ့။မအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်အဲ့ဒီမှာဆိုရင်အင်ဒိုနီးရှားအနေနဲ့ဆိုရင်ကျွန်တော်တို့ကအုပ်ချုပ်ရေးမှာလည်းသူ့ရဲ့အာဏာတွေစစ်တပ်ရဲ့အာဏာတွေအကုန်လျှော့တယ်။ဥပဒေပြုမှာလည်းစစ်တပ်အာဏာလျှော့တယ်။ဒီမှာကျတော့အုပ်ချုပ်ရေးအာဏာတရားစီရင်အာဏာအကုန်လုံးသူတို့စစ်တပ်စစ်ဘုတ်တစုအကုန်လုံးအာဏာယူ။ယူလို့ဆိုတော့အင်ဒိုနီးရှားမူရယ်ကဟိုးခေဟောင်းမူရယ်ဖြစ်နေတယ်။နောက်မူတွေကိုမလိုက်ဘူးဒါတပိုင်းဒါတစ်ချက်ပြောချင်နောက်တစ်ခါစစ်တပ်အနေနဲ့ပေါ့လေဒီမိုကရေစီပရင်စပယ်နဲ့မညီတဲ့အလုပ်တွေကိုသူလုပ်နေဒီစင်အားတိုးချက်တာနောက်တစ်ခါဒီကိုကျမရေးဆော့ရှော့မှုလုပ်ငန်းမလုပ်ဖ ೇನೆ ဘယ်လို့ဆိုတော့တူတောင်ပေါ့နောက်တစ်ခါပြည်သူရဲ့စံဝတ်နေရေးဖူလုံရေးလုပ်တာကိုမလုပ်ဖ ೇನೆ တူတောင်စီရတာနဲ့လူနေမှုအစဉ်တန်းနှိမ့်တာကိုမလုပ်ဖ ೇನೆ ရေးပေါ်ကျမရေးကူတာမှုအစိုးရတောင်းဆီရတာနဲ့လူမှုရဲ့အဟာရပြည့်ဝရေးဆောင်ရွက်ဖို့တောင်းဆီရတာနဲ့စစ်တပ်အင်အားကောင်းအောင်လုပ်တယ်။နောက်လက်နက်ကင်ပြိပခါကိုဖန်တီးတယ်။လူမျိုးစုနယ်မြေတွေကိုတွေးမိကြအောင်လုပ်နေတယ်။လူမှုငြိမ်းချမ်းချမ်းနေထိုင်ရေးကိုသူမလုပ်ဘူး။နဝတ္တနာဖအနေနဲ့စစ်ရေးအသုံးစိတ်ကိုချော့ချခြင်းမရှိဘဲနဲ့စစ်ရေးရွယ်ချက်နဲ့နေရာတိုင်းနေရာတိုင်းမှာအသုံးပြုနေတာဆိုတော့ကျွန်တော်ပြောချင်တယ်။ဒါကြောင့်မို့လို့ဆိုတော့အပြည်ပြည်ဆိုင်ရာက ODA အမေရိကန်အစိုးရပိတ်တယ်။ပိတ်ပင်ဘူး။ဒါဆိုအမေရိကန်အစိုးရသူနေတာဆိုလို့ရှိရင်လည်းတို့ဆိုဒီမိုကရက်တစ်ပါတီရီပက်ဂရမ်ပါတီအထက်လွတ်တော်အောက်လွတ်တော်အမတ်တရားစုံညီပေါ့စုံညီဆုံးဖြတ်ချက်နဲ့ဒါပိတ်ဆို့မှုလုပ်တယ်။နောက်မှကိုတွန်းအောင်ကျော်တို့ဥက္ကမောင်ကြီးတို့ပြောရတာရှိတယ်။အဲ့ဒီမှာဆိုရင်ဒေသတွင်းတည်ငြိမ်ရေးပေါ့ဒါကုလသမဂ္ဂရဲ့ပြည်ရင်စာတမ်းအရညှိနေတယ်။နဝတ္တနာဖရဲ့လှုပ်ဆောင်ချက်တည်အမှုမျိုးမြောက်ကိုရီးယားဆက်သွဲဆောင်ရွက်တယ်စီရီတိုးမြင့်ဆောင်ရွက်တာကုလသမဂ္ဂပြည်ရင်စာတမ်းနဲ့မကန့်ညီဘူး မကန့်ညီတဲ့အတွက်ကြောင့်ဒေသတွင်းတည်ငြိမ်ရေးကိုချိုးပေါက်တဲ့လောက်ရက်ကိုဆောင်ရွက်နေတာကိုတွေ့ရ
ကျွန်တော်ထောက်ညပါဟုတ
်ကဲ့ပါ
ကျွန်တော်အနေနဲ့ကျွန်တော်ဆွေးနွေးချင်တာဒီကျွန်တော်တို့စစ်ဘုတ်ချုပ်ဒီအနေနဲ့တက်မတော်သားတွေအနေနဲ့ကျွန်တော်ပြန်ကြည့်တဲ့ကိစ္စကဘာလဲဆိုတော့မြောက်ကိုရီးယားကိုတရုတ်အစိုးရနေပြီးတော့ကိုရီးယားစစ်ပွဲမှာတရုတ်စစ်သားတပ်သားကြော်ထိပို့ပေးပြီးတော့စစ်တိုက်စီခဲ့တဲ့အတွက်ဒီတောင်နဲ့မြောက်ကိုရီးယား꿰သွားတယ်꿰သွားပြီးတဲ့အချိန်မှာမြောက်ကိုရီးယားတရုတ်ရဲ့ထောက်ပံ့မှုနဲ့ဟိုကိုရီးယားကွန်မြူနစ်နိုင်ငံကိုတည်ထောင်ခဲ့တယ်။တောင်ကိုရီးယားရောအမေရိကန်ထောက်ပံ့မှုနဲ့တောင်ကိုရီးယားသမ္မတနိုင်ငံကိုထူထောင်ခဲ့တယ်။အဲ့ဒီနှစ်နိုင်ငံကိုကျွန်တော်ရှင်းကြည့်မယ်ဆိုရင်တောင်ကိုရီးယားနိုင်ငံဟာအခုချိန်မှာစီးပွားရေးအရန်မဥမော်လာပြီးတော့ကျွန်တော်အာရှတဲ့ကကြားရေးတောင်ဖြစ်လာပြီ။နောက်ကိုရီးယားလုပ်ကားတွေဒေဝူဟွန်ဒေးလားဒီကီယာဆိုတဲ့ကားကြီးကအနောက်နိုင်ငံလုတ်ကားတွေနဲ့ရှင်ပြီးတော့သူတို့ရောင်းဒီဘက်မှာရောင်းနိုင်တဲ့အဆင့်ကြီးတိုးတက်လာတယ်။သူတို့ရဲ့တင်မောလုပ်ငန်းတွေအားဆိုရှင်လဲကမ္ဘာမှာအဆင့်မီဆုံးတင်မောလုပ်ငန်းတွေဖြစ်လာတယ်။ဆိုတော့အဲ့ဒီဆောက်ကျင်တောင်ကိုရီးယားနိုင်ငံဟာသူ့ရဲ့မှန်ကန်တဲ့ဟိုသုံးဖြတ်ချက်ကိုချပြီးတော့မှန်ကန်တဲ့စီးပွားဘက်ဖြစ်တဲ့အနောက်နိုင်ငံတွေလုတ်ခဲ့တဲ့ဒီမိုကရေစီစနစ်ကိုပေးခဲ့တဲ့သူတောင်ကိုရီးယားပြည်သူပြည်သားတွေဟာစီးပွားရေးကြော်ဝမှုလွတ်လပ်မှုတွေကိုခံစားနေရတယ်။မြောက်ကိုရီးယားနိုင်ငံမှာတော့အခုအချိန်မှာလာတကားပိတ်ကျင်းသုံးမဲ့လူတွေကငတ်ပြီးတော့တင်နေကြတဲ့အတွက်တရုတ်ပြည်ကိုထွက်ပြေးကြတယ်တရုတ်ပြည်ကနေတစ်ဆင့်ဒီတောင်ကိုရီးယားတိုင်ယွန်းနဲ့ကိုဝင်ပြေးပြီးခုလုံဝင်တောင်းတဲ့အတွက်အတင်းကြပိတ်ရတယ်တာရကတွေဒါတင်းနေမှာကျွန်တော်အမြင်ဖတ်နေရအဲ့ဒါကြောင့်မလို့ဒီမြောက်ကိုရီးယားရဲ့လုံဆောင်ချက်ဟာဘလောက်ထိပြည်သူတွေနစ်နာစေသလဲတောင်ကိုရီးယားတော့လုံဆောင်ချက်ကပြည်သူတွေဘလောက်ထိတိုးတက်ပြီးချမ်းသာစေသလဲဆိုတော့ကျွန်တော်မြင်ဝါးထင်တယ်အဲကြောင့်ဗမာစစ်ဘုတ်ချုပ်တွေအနေနဲ့ကလည်းတရုတ်ရဲ့ထောက်ခံမှုကြောင့်တရုတ်ရဲ့အားပေးမှုနဲ့ကျွန်တော်လုံနေတာဟာကျွန်တော်နိုင်ငံဘယ်လောက်ထိတိုးတက်အောင်လုပ်နိုင်မှာလဲအနောက်နိုင်ငံတွေရဲ့ကူညီမှုရိုင်းပေးမှုနဲ့ကျွန်တော်တို့ကတွားရင်ပို့ပြီးတော့မကောင်းဘူးလားဆိုတာစဉ်းစားဖို့တင်တယ်ကျွန်တော်တို့နဲ့ရင်းနှီးတဲ့ဒီတက်မတော်ထိတ်တန်းအရာရှိတွေကျွန်တော်တို့တစ်င့်ကျွန်တော်တို့သိခဲ့ရတယ်နာမည်တော့ကျွန်တော်ပြောခြင်းသူကိုယ်တိုင်ကလည်းငါတို့ကတရုတ်ဒီပန်းနန်ဂျက်လင်နေငါတို့မတုံးခြင်းဘူးအမေရိကန်ဂျက်လင်နေငါတို့တုံးအောင်ပူကောင်းမယ်ငါတို့စိတ်ဝိစုံနေရလဲအမေရိကန်ဘရင်းစာသားတွေစိတ်ဝိစုံတော့မကောင်းဘူးကွာဆိုပြီးတော့ညှိတွားတာရှိတယ်ဒီတက်မတော်သားတွေအနေနဲ့မှလည်းသူကိုခံစားနေရတရုတ်ပြည်အိန္ဒိယပြည်ကျွန်တော်ဂျူရီးယားပြည်ကျွန်တော်ခီးသွားတဲ့အချိန်မှလည်းဒီကျွန်တော်တို့နေဆက်မှာရှိတယ်ပြည်သူစာဖြစ်နေတဲ့ main ကလေးတွေကိုကျွန်တော်တို့တွေ့ဆုံနေကျွန်တော်အင်တာဗျူးလုပ်တဲ့ခါမှာကျွန်တော်အံ့ဩစွာကျွန်တော်တွေ့ရှိရတဲ့အချက်ကဒီတက်မတော်သားတွေရဲ့မိန်းမတွေသမီးတွေအဲ့ဒီအလို့တွေလှူစားနေကြတာတွေ့ရတယ်ကျွန်တော်မေးကြည့်တော့သူတို့လာကြနေမလောက်ဘူးစစ်တပ်ကနေပင်စင်ရေးသွားရင်400လောက်ပဲရတယ်အဲ့ပင်စင်ရတဲ့400မွေးငါတပွဲတော်မှရှိပါဘူးလို့ညှိကြွားသွားတာကျွန်တော်တွေ့ရတယ်စိတ်မကောင်းဖြစ်မိအဲ့ကြောင့်မလို့ကျွန်တော်တို့ကဒီကယ်လိုရီဖွင့်ပေးတဲ့လမ်းကြောင်းကိုကျွန်တော်ကလိုက်ပြီးတော့ဒီဗိုလ်ချုပ်တွေဟာဒေါအောင်ဆန်းစုကြည်ကိုလွတ်ပေးမယ်အပေးယူလုပ်ပြီးတော့လွတ်လပ်စွာနိုင်ငံရေးလှုပ်ခွင့်ပေးမယ်ဟာလွတ်လပ်စွာစီးရင်ဝင်ပေးမယ်လွတ်လပ်စွာဟောပြုံးဝင်ပေးမယ်အဲ့လိုပေးခဲ့ပြီးတော့သူတို့သွားမယ်ဆိုရင်အမေရိကန်နိုင်ငံနဲ့အနောက်ဥရောပနိုင်ငံတွေကလည်းသူတို့ပိတ်ဆို့ထားတာတွေကိုဖွင့်ပေးပြီးတော့ပူပေါင်းလို့လာရင်ဟိုဆက်ရှင်လဲလျှောက်တာပြားလဲဆွဲတာပုံစံမျိုးကျွန်တော်ကရနိုင်တဲ့အခြေအနေရှိနေတယ်ဒါကိုဘူတန်ရှိရိုးစစ်အုပ်စုကဘလို့ဆုံးဖြတ်မလဲဆိုတာကျွန်တော်ကစောင့်ကြည့်ရတယ်။စီးပွားရေးပိတ်ဆို့တာဟာ NLD ကြောင့်ဒေါ်စုကြောင့်လို့သူတို့ကအမြင်အပြစ်တင်နေခဲ့ပြင်မဲ့အခုအချိန်မှာဒီစီးပွားရေးပိတ်ဆို့မှုကိုဖွင့်ပေးနိုင်တာသူတို့ကဒေါ်စုကိုလွှတ်ပေးလိုက်လို့ရှိရင်အဲ့ဒီလမ်းကပွင့်လာမယ်။ဒါကြောင့်မလို့ဒီစီးပွားရေးပိတ်ဆို့ထားတာကိုသူတို့ဖွင့်စေခြင်းလို့ရှိရင်သူတို့ဒေါ်စုကိုလွှတ်ပေးဖို့ပဲ။ဒေါ်စုကိုလွှတ်မပေးဘူးဆိုရင်စီးပွားရေးပိတ်ဆို့တာကိုသူတို့ကလည်းလုံနေတယ်ဆိုတာထင်ရှားသွားမယ်။
ဟုတ်ကဲ့
ဟုတ်ပါတယ်ကိုထွန်းအောင်ပြောတာကျွန်တော်အပြည့်အဝသဘောတူပါတယ်ခင်ဗျာကျွန်တော်မမောင်းမြတ်ပါဒီစီးပွားရေးပိတ်ဆို့တဲ့ကိစ္စဟာတကယ်တမ်းပြောမယ်ဆိုရင်တော့စောစောကိုထွန်းအောင်ထောက်ပြသွားသလိုပဲစစ်အစိုးရကိုနှိုက်ကပင်လျင်ဒီမြန်မာနိုင်ငံစီးပွားရေးပိတ်ဆို့ခံနေရခြင်းအကြောင်းရင်းဖြစ်တယ်ဒါကကျွန်တော်တို့တစ်ဖြည်းဖြည်းနဲ့အားလုံးအကုန်လုံးသိလာကြပြီပေါ့နော်အဲတစ်ချိန်တည်းမှာပဲကျွန်တော်တို့နောက်ကြောင်းပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံဟာဒီကမ္ဘာအဆင်ရဆုံးနိုင်ငံစီးရင်ပေါ့နော်ဒီ LDC စီးရင်ဝင်သွားတာကစစ်တပ်တက်လာပြီးနောက်ပိုင်းဆိုရှယ်လစ်ခေတ်ရောက်ပြီးတော့မှကျွန်တော်တို့ဝင်သွားတာဆိုတော့လက်ရှိစစ်အစိုးရအနေနဲ့ကတကယ်တမ်းသူတို့အာယုံဆိုင်တဲ့အလုပ်ကမြန်မာနိုင်ငံကိုကမ္ဘာအဆင်းရဲဆုံးနိုင်ငံစီးရင်တဲကနေအဲ့ဒီနွန်နှဲကနေကျွန်တော်တို့ဆွဲထုတ်ရမယ်ဆွဲထုတ်ပြီးတဲ့နောက်မှဟဟလာဒီမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုအဲသူတို့လုပ်ရမယ်ဘာလို့ဆိုတော့အဆင်းရဲဆုံးနိုင်ငံဘဝကနေမလွတ်မချင်းရအဲ့ဆင်းရဲဘဝကနေကျွန်တော်တို့မတက်နိုင်မချင်းရကျွန်တော်တို့တရားဝင်အားဖြင့်မြန်မာနိုင်ငံဟာဖွံ့ဖြိုးစေနိုင်ငံစီးရင်တဲ့တော့ကျွန်တော်တို့ဝင်နိုင်မှာမဟုတ်ဘူးအဲ့ဒီအနေအထားမျိုးမှာဒါကိုသူတို့ကပြစ်ပယ်ထားပြီးတော့မြက်ဒီမြက်ကွယ်ပြုတ်ထားပြီးတော့ဒါသူတို့အနေနဲ့ဒီအမှုမျိုးဝန်ကိစ္စမျိုးတွေအ ਨੇ ဆုံးအဖြစ်တော့အမှုမျိုးဝန်လို့တည်မလို့တည်ထားအောင်ဒီမြောက်ကိုရီးယားနဲ့စီးရဲဆက်ဆံနေလို့ပြီးတော့ဒီတက်မတော်ဟလာစစ်တပ်ဆိုရက်ဒီ ဒီတိုင်းရေးတစ်ခုတည်းအတွက်ကြည်နေတာဟာတကယ်တမ်းကတော့ဒီအမျိုးသားရေးကိုတက်ဆပေါက်တဲ့သဘောအတက်ရောက်တယ်လို့ကျွန်တော်တို့အားလုံးသဘောပေါက်ပါတယ်ဒါကိုအဲတစ်ချိန်တည်းမှပြန်ကြည့်လို့ရှိရင်တို့အဓိကတို့ဆိုရင်တာကဒီပြင်ပရံပြင်ပဖီအားကိုတို့ဆိုရင်လည်းပြင်ပဖီအားများလာရင်တို့ပြိုသွားမှာကိုတို့ဆိုးလို့အခုဆိုလို့ရှိရင်ဟာဒီနေပြည်တော်ရွှေ့ရတဲ့ဘဝနောက်ဆုံးတွင်းတူရတဲ့ဘဝဟာအဲ့ဒါမျိုးတွေဒီရောက်တယ်သို့တော့တကယ်တမ်းဒီကမ္ဘာသမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိလို့ရှိရင်ဒီတချို့တချို့သောအစိုးရတွေဘယ်လောက်ကြီးပဲအင်အားကောင်းကောင်းအဲ့ဒီအစိုးရတွေပြုတ်ခွဲတာဟာနောက်ဆုံးကုန်ကုန်ပြောမှဆိုရင်ရောမအင်ပါယာကြီးကျဆုံးသွားတာဟာပြင်ပဖီအားကြောင့်မဟုတ်ဘူးပြင်ပရန်သူကြောင့်မဟုတ်ဘူးတကယ်တမ်းကတော့သူတို့အတွင်းပိုင်းမှာတယ်ပြုတ်ခွဲလာလို့အဲကျဆုံးသွားတဲ့သဘောမျိုးတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိပဂတိအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်စီးပွားရေးအရာမြန်မာနိုင်ငံသားတွေလုံးဝနေလာမတူဘူးသို့တော့မြန်မာနိုင်ငံသားတွေအနေနဲ့ကလမ်းမထွက်ပြီးဆန္ဒပြရင်အပြစ်သက်ခံရတဲ့အတွက်ကြောင့်ဆရာအချိန်မောင်းလဲများနေပြီဖြစ်တဲ့ကြောင့်အဲ့လိုမျိုးဆန္ဒပြတာမျိုးရှိချင်မှရှိမယ်သို့တော့သူတို့ရှောင်လွှဲလို့မရတာကသူတို့အတွက်ပို့ပြီးတော့အန္တရာယ်ကြီးတာကသူတို့စစ်တပ်ကိုနိုင်ကပြုတ်ကွဲပြီးတော့ဒီနောက်ဆုံးပြောမှဆိုရင်သူတို့ဘက်ကိုပြန်ပြီးတော့လက်နက်တွေလှည့်လာမယ်အရေးနောက်ဆုံးကုန်ကုန်ပြောမှဆိုလို့ရှိရင်ဒီနာအဖခေါင်းဆောင်ပိုင်းကိုကျန်တဲ့လက်ရှိစစ်ကောင်းဆောင်တွေတာဝန်သိတဲ့စစ်ကောင်းဆောင်တွေကဖယ်ထုတ်လိုက်တာမျိုးအထိဖြစ်လာနိုင်တယ်အဲ့ဒါလိုမျိုးဖြစ်လာလို့ရှိရင်သူတို့ရဲ့ကံကြမ္မာပို့ပြီးစိုးမယ်လို့ကျွန်တော်မြင်တယ်ဒီဗိုလ်ချုပ်နေဝင်းတို့ဗိုလ်ချုပ်ဆိုးမောင်တို့ခံခဲ့ရတဲ့အဖြစ်ထက်ဒီဗိုလ်ချုပ်တန်းရွှေရဲ့အဖြစ်ကပိုဆိုးနိုင်တယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ဒီမြောက်ကိုရီးယားနဲ့ဆက်ဆံတယ်ဆိုတဲ့ကိစ္စကလည်းပဲခုနကကိုထွန်းအောင်ညောလည်းပြောသလိုပေါ့လေ။တော့အမေရိကန်အစိုးရနဲ့လက်ပွန်းတတိဆက်ဆံကြတဲ့နိုင်ငံတွေကတောင်ကိုရီးယားတွေမကဘူးပေါ့ဗျာ။မြန်မာနိုင်ငံရဲ့အိမ်ကြီးချင်းတွေဖြစ်နေကြတဲ့ထိုင်းနိုင်ငံတို့မလေးရှားတို့စင်ကာပူတို့ဟုတ်လား။ဒီနိုင်ငံတွေအကုန်လုံးကကြီးပွားတိုးတက်လာတာအမေရိကန်ကနေပြီးတော့ပြိုးထောင်ပေးလိုက်လို့ပဲဆိုတာဒါအကုန်လုံးသိကြပါတယ်။အခုအင်ဒိုနီးရှားနိုင်ငံဆိုလို့ရှိရင်လည်းအရင်တော့ကအင်ဒိုနီးရှားနိုင်ငံရဲ့ပုံစံကိုမြန်မာတပ်မတော်ခေါင်းဆောင်တွေကသဘောကျလို့ယူတယ်ဆိုပေမဲ့လို့နော်အင်ဒိုနီးရှားမှာဆူဟာတိုပြုတ်သွားပြီးတော့သူရဲ့ဂိုကာပါတီလည်းပဲအရေးမလားဖြစ်သွားတဲ့နောက်ပိုင်းအခုဆိုရင်ဒီမိုကရေစီရေးကိုသူတို့ပို့ပို့ပြီးတော့သုံးလာကြတယ်ဒီအမေရိကန်ရဲ့ပုံစံမဲ့ဝင်လာတယ်လို့ပြောရမှာပေါ့လေအဲ့တော့ဒီဒီမိုကရေစီရဖို့အတွက်ကိုအမေရိကန်ကပံ့ပိုးကူညီနေတာကိုလက်ခံလိုက်တဲ့နိုင်ငံတွေအကုန်လုံးကကြီးပွားတိုးတက်သွားတာကြီးပဲပေါ့အခုဆိုလို့ရှိရင်ဒီရုရှားတို့နော်အရှေ့ဥရောပအရင်ကကွန်မြူနစ်နိုင်ငံတွေလည်းပဲဒီဒီမိုကရေစီနိုင်ငံတွေဖြစ်ကုန်ကြပြီပဲဒီတော့မြောက်ကိုရီးယားကိုအတူခိုးပြီးတော့မြောက်ကိုရီးယားလိုပဲကျွန်တော်တို့ဒုက္ခဆင်းရဲအရောက်ခံမလားနော်ဆက်စဉ်းစားကြရပြီပေါ့။နောက်မြောက်ကိုရီးယားနဲ့ဒီတဲ့ဒီပိုးပို့ပြီးတော့ဆက်ဆံလာလို့ရှိရင်ဒီအမေရိကန်တို့ကရောဒီတိုင်းပဲလက်ပိုက်ပြီးတော့ကြည့်နေမလား။အာဆီယံနိုင်ငံတွေပေါ်မှာဒီတဲ့ဒီဖိအားပေးပြီးတော့တခုခုလှုပ်လာနိုင်စရာမရှိဘူးလားဆိုတာတွေဒါတွေလည်းတွေးစရာတွေအများကြီးပေါ့။စည်ရေးရဝင်လာမှာတော့ဒါဆိုရင်စရာမရှိပါဘူး။ဒီခေတ်မှာဒီလိုတော့မဖြစ်ဘူးပေါ့လေ။ဒါမျိုးတခြားဖိအားပေးမှုတွေကအများကြီးပေါ်လာနိုင်သေးတယ်ဒီတော့ဒီမြောက်ကိုရီးယားနဲ့ဆက်ဆံကြရပြင်အကျိုးနဲ့အပြစ်ဘယ်ဟာများမလဲဆိုတာဒါစဉ်းစားကြရတယ်ဖြစ်လာတာပေါ့ခင်ဗျဥမ္မောင်းလာကပြောစရာရှိပါသေးလား
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ဥမ္မောင်းလာပေါ့လေဟိုကိုထွန်းအောင်ကျွန်တော်ကိုမောင်မျိုးပြောရတာကအမေရိကန်ရဲ့ပိတ်ဆို့မှု policy ပေါ့လေစောစောကကျွန်တော်ပြောရတာဆိုလို့ရတယ် ODA အရင်ကပိတ်ဆို့ခံရတယ်ဆိုတာဒါအားလုံးသိပြီဖြစ်ပဲလေပင်လယ်ရရှာအကူအညီပေါ့ဘယ်လိုဆိုဗမာနိုင်ငံအနေနဲ့ဆိုရင်ဒီစစ်အာဏာရှင်တွေရဲ့ဒီမိုကရေစီပေါ့ဒီမိုကရေစီမရှိတာတွေဒါကြီးကျွန်တော်အရင်ကပြောရပါအမေရိကန်ပိတ်ဆို့မှုအနေနဲ့ဆိုလို့ရှိရင်2003မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအုပ်ရေးတွင်းကုံကန့်တချုပ်ချယ်ရေးဥပဒေပေါ့ဒါလောက်ချင်းဟာဒေါ်အောင်ဆန်းစုကြည်ကိုမတရားဖမ်းဆီးတာပြစ်ဒဏ်စီရင်နေတာလေနောက်တစ်ခါ NLD ခေါင်းဆောင်တွေကိုထိန်းသိမ်းထားတာလေညှဉ်းပန်းတာလေနောက်တစ်ခါအကျဉ်းသားမလွတ်တာလေအဓိကဆိုးဝါးပြီးတော့ထောင်ရွက်မှုမပြုတ်တဲ့မျိုးသားရင်ကြားစီတိစ္ဆာကိုနာဝတ္တနာဖာနေနဲ့တောင်းပစ်ကွက်တာဒါတွေကြောင့်စီးပွားရေးပိတ်ဆို့တယ်လို့ကျွန်တော်လို့ဆိုတွင်းကုံဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံထုတ်ကုန်ပစ္စည်းတွေတွန်းတွဲပစ္စည်းတွေကြောင်းပြရတာပရမညာစရခြင်းပေါ့ဒါကိုတင်သွင်းခွင့်မပြုဘူးဆိုတာဇက်တိုက်ပေါ့2003ဆက်ပြီးယခုတင်နှစ်စဉ်ဇက်တိုက်ကျွန်တော်ပိတ်ဆို့ထားတာရှိဒီအမေရိကန်ပေါ်လစီကဘယ်လိုဆိုတော့ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာဘူဟာဘယ်လိုထောက်ကူပေးတယ်လို့ကျွန်တော်ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဆိုလို့ရှိရင်နိုင်ငံရေးဝန်ကျင်ဗမာနိုင်ငံရဲ့နိုင်ငံရေးဝန်ကျင်တရားကိုဖန်တီးပေးခြင်းနဲ့နောက်တစ်ခါဗမာနိုင်ငံရဲ့နိုင်ငံရေးအတွင်ကူပြောင်းမှုတစ်ခုလုံးကိုလုပ်ပေးခြင်းနောက်တစ်ခါစစ်တပ်စစ်ဘုတ်စုနိုင်ငံရေးအဖွဲ့အစည်းတွေဒေါ်အောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေတိုင်းရင်းသားလူမျိုးစုတွေသူစေတနာကဘယ်လိုဆိုတော့အမျိုးသားရင်ကြားစီကိုဖန်တီးတာကိုနာဝတ္တနာအဖအနေနဲ့တာဥပိ္ပခါပြုတ်ဟာလုံခြုံရေးကောင်စီကုလသမဂ္ဂအဖွဲ့ချုပ်နိုင်ငံပေါင်းစုံနေရာဆိုင်ဒီအားလုံးပါဝင်တဲ့တိုင်းရင်းသားလူမျိုးစုအားလုံးပါဝင်တဲ့လူထုပါဝင်တဲ့နိုင်ငံပါတီအားလုံးပါဝင်တဲ့နာဝတ္တနာအဖရောပါဝင်တဲ့ပေါ့အမျိုးသားရင်ကြားစီကိုသူပြက်ကွက်တဲ့အတွက်ကြောင့်မထင်မှတ်တဲ့ဆိုးဝါးမှုတွေပေါ့။မအောင်ကျွမ်းမှုတွေဖြစ်လာရဲဆိုတာဒါကြောင့်မလို့ကျွန်တော်မြင်စစ်တပ်အနေနဲ့ပေါ့လေအားလုံးပါဝင်စီခြင်းတဲ့အချက်ကိုယုံကြည်မှုတိဆောက်ခြင်းမရှိဘူး။နောက်တစ်ခါဗမာနိုင်ငံရဲ့ပြည်သူပြည်သားတိုင်းသားလူမျိုးစုစသဖြင့်ပေါ့ကျွန်တော်တို့ မော်မော်ဖွဲ့ကချင်ဖွဲ့လာဟုစသဖြင့်ပေါ့ဝါပေါ့စသဖြင့်အေးတိုင်းသာချမ်းဒီလူမျိုးတွေရဲ့အမြင်ကြည်လင်မှုပေါ့ဒါကိုဖြစ်စီနိုင်ရင်မရှိနောက်လွတ်လွတ်လပ်လပ်အခြေတင်ပြောနိုင်တာကိုပြောခွင့်မပေးဘူးဒါတစ်ချက်ပဲဗမာနိုင်ငံရဲ့ဆိုးရနေတဲ့အချက်ကဒါပဲစစ်တပ်ကဒီကိုတင်းတင်းမြတ်ဆွေးနွေးရင်လေကုလသမဂ္ဂရဲ့ policy ကိုသူကအကောင့်ထဲမဖော်နိုင်ခြင်းဆိုတဲ့အချက်ကဗမာပြည်သူတွေကိုစင်ရွန်းနဲ့စီတယ်ဆိုတာကိုကျွန်တော်ပြောချင်ဒီလူသားချင်းစာနာတဲ့အကူကြီးပေါ့ဒါရီယာကုလသမဂ္ဂအဖွဲ့စည်းအားဖြစ်ဖြစ်အဆိုင်ရနိုင်ငံပေါ့ဒီအဖွဲ့စည်းအားဖြစ်ဖြစ်ကားမြေပိတ်ဆို့တယ်ဆိုတာဒီအချက်တွေပဲနာဖာစစ်အာဏာရှင်တွေရဲ့ဖိုးချိုးလုပ်ရတယ်လို့ကျွန်တော်မြင်တယ
်ဟုတ်ပါတယ်ဟိုဥမ္မောင်းလာပြောလို့ပဲမြန်မာနိုင်ငံမှာကျွန်တော်တို့ဒီလူခွင့်ရချိုးဖောက်မှုတွေကြောင့်ဆိုပြီးတော့เนาะပိတ်ဆို့မှုတွေအများကြီးပဲချထားတာကျွန်တော်တိုင်းပြည်အနေနဲ့အများကြီးပဲနှစ်နာပါတယ်ဥမာကျွန်တော်တို့အိန္ဒိယချင်းလာအိုနိုင်ငံတို့ကမ္ဘောဒီးယားနိုင်ငံတို့ဆိုလို့ရှိရင်ပဲဒီလူမှုရေးအထောက်အပံ့အနေနဲ့တော့ကမ္ဘာ့ဘဏ်အဖွဲ့တို့နိုင်ငံပြည်ပဆိုင်ရာငွေကြေးရမုံငွေအဖွဲ့တို့ကအကူအညီတွေအများကြီးရတယ်เนาะတခြားဒီအနောက်အုပ်စုတွေကလည်းပဲအကူအညီတွေပေးကြတာတွေအများကြီးရှိတယ်ဒီလိုပေးတာတွေပေးတိုင်းပေးတိုင်းဟာနှောင်ကြိုးတတ်ထားတာလည်းမဟုတ်ပါဘူးဒီဒီလူလူချင်းလူသားချင်းစာနာမှုအရာဒုက္ခရောက်နေလူတွေကိုကူညီခြင်းနဲ့ဆိုပြီးတော့ပေးကြတဲ့ဟာတွေအများကြီးရှိပါတယ်ဒါတွေကိုကျွန်တော်တို့မြန်မာပြည်သူတွေအနေနဲ့ကစဉ်းရဲနေပေမဲ့လို့မခံစားကြရဘူးဒါတွေကလည်းပဲစဉ်းစားကြရလဲကောင်းပါတယ်ကိုထွန်းကျော်ပြောပါအောင်လားခင
်ဗျအဲကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တိုင်းပြည်ကိုတကယ်တိုးတက်စေချင်တယ်တကယ်ဒီမိုကရေစီနိုင်ငံကြီးတည်ထောင်စေချင်တယ်ဆိုရင်စစ်ဗိုလ်ချုပ်တွေအနေနဲ့ပမာဆုံးသူတို့အနေနဲ့ရိုးသားဖြောင်းဖြောင်းဖို့လိုတယ်အခုကျွန်တော်တို့ပြောနေတယ်ဟိုအင်ဒိုနီးရှားမှာဆိုရင်ဟို guided democracy နဲ့သွားရတယ်ပေါ့လေအဲ့ဒါအကြောင်းမလို့အခုဒီမှာဟို discipline democracy နဲ့သွားမယ်လို့ပြောတယ် discipline democracy ဆိုတာရှင်းရှင်းပြောရင်တော့စီကံတကျ democracy လို့ပြောတယ် democracy ရှင်းမှာစီကံတကျဆိုထက်လိုက်တယ်ဆိုရရအဲ့စီကံကဘလူကတတ်မှတ်မှာလဲဆိုတာကျွန်တော်တို့ကမေးလာရတယ်အဲ့ဒီစီကံကိုပို့ချတဲ့စစ်ကောင်းဆောင်တွေတတ်မှတ်မှာဖြစ်တဲ့အတွက်သူတို့စန့်ကျင်တဲ့လူတွေကိုဖမ်းမယ်သူတို့ကိုထောက်ခံတဲ့လူတွေကိုမြှောက်ပေးမယ်ဆိုရက်ဒီမိုကရေစီပုံစံမျိုးပဲကျွန်တော်ကမြင်ရတယ်။ဒါကြောင့်မို့ဒီမိုကရေစီစနစ်ကိုသွားမယ်ဆိုရင်ဒီမိုကရေစီစနစ်မှာရှေ့မှာဘာမှကျွန်တော်ထည့်ပြကြအောင်မရှိဘူး။ဒီမိုကရေစီကသူ့အတူတန့်ရှင်းတဲ့တကယ်မှန်ကန်တဲ့စစ်မှန်တဲ့ဒီမိုကရေစီအနေနဲ့ပဲကျွန်တော်တို့ကမြင်ထားရမယ်။ဒီမိုကရေစီရှေ့မှာတစ်ခုတက်လိုက်တာနဲ့အဲ့ဒီဒီမိုကရေစီကမစစ်တော့။အဲ့ဒါကြောင့်မို့စစ်ကောင်းဆောင်နေတဲ့တည့်ချက်ကဒီမိုကရေစီစနစ်ကိုပေးမယ်ဆိုရင်ဟို guided democracy တို့ discipline democracy တို့ဆိုတဲ့လေညာလေပြားတဲ့အတုံးလုံးနဲ့ဒီမိုကရေစီကိုခုတုံးလုပ်ပြီးတော့ဆယ်ပြားတာမျိုးကျွန်တော်မလုပ်ဖိနဲ့မှန်ကန်နဲ့လမ်းကြောင်းလိုက်ဖို့လိုတယ်မှန်ကန်နဲ့လမ်းကြောင်းလိုက်ဖို့ဆိုတဲ့နေရာမှာတိကျချက်ကကျွန်တော်တို့လွတ်လပ်စွာစီရင်ခွင့်ပေးရမယ်လွတ်လပ်စွာဟောပြောခွင့်ပေးရမယ်လွတ်လပ်စွာထုတ်ခွင့်ပေးရမယ်အဲ့ဒီလိုပဲထုတ်ခွင့်ဆိုတဲ့နေရာမှာတရေသာတွေကိုအစိုးရအစလက်ဝါးကြီးအုပ်ပြီးတော့ချုပ်ကင်ထားတဲ့ပုံစံမျိုးမဟုတ်ဖိနဲ့ပုဂ္ဂလိကတရေသာတွေထွက်ပြီးတော့ပုဂ္ဂလိကတရေသာသမားတွေစာပေသမားတွေကနေတပ်ပြီးမှဘာဖြစ်နေလဲဆိုတော့အမှန်အတိုင်းတင်ပြနိုင်ဖို့လိုတယ်အဲ့ဒီတော့မှကျွန်တော်တိုင်းပြည်ထဲမှာဘယ်အရာရှိရပြင်ဘလောက်ဖြစ်လက်စားနေဘလောက်ထိဖောက်ပြန်နေလဲဘလောက်ထိစိုးဝါနေလဲဆိုတာပြည်သူတွေကသိမယ်သိတဲ့အခါမှာအစိုးရအနေနဲ့ကလည်းဒီလူတွေကိုအရေးယူရမယ်အဲ့ဒီလိုအရေးယူခြင်းအားဖြင့်တိုင်းပြည်အတွင်းမှာတရားဥပဒေစိုးမိုးရေးဆိုတာဖြစ်လာမယ်နောက်ပြီးတော့ကျွန်တော်တရားသူကြီးဆိုတဲ့နေရာမှာလည်းတရားသူကြီးတွေကကိုယ်တိုင်ဆုံးဖြတ်ချက်နဲ့တရားဥပဒေနဲ့အညီစီရင်ထုံးနေကြီးဆုံးဖြတ်နိုင်ရမယ်အခြေခံဥပဒေပြဋ္ဌာန်းထားတာနဲ့အညီဆုံးဖြတ်နိုင်ရမယ်အဲ့ဒီလိုဆုံးဖြတ်နိုင်မှုမရှိဘဲနဲ့အထက်ကနေ10နှစ်ချဆိုလဲချလိုက်အနှစ်50ချဆိုလဲချလိုက်ဆိုပြီးတော့ဒီတရားစီရင်ထုံးနဲ့မညီရဘဲနဲ့အထက်အမိန်အတိုင်းအစိုးရရဲ့အမိန်နဲ့လုပ်နေတဲ့တရားစီရင်ကိုကျွန်တော်နိုင်ငံမှာမြင်နေရတယ်ဒါကြောင့်မလို့ကျွန်တော်တရားစီရင်ဆိုတဲ့နေ့ဟိုအတုံးတော့ကျွန်တော်မတုံးညံတော့မတရားစီရင်မတရားယုံဆိုတာမျိုးကျွန်တော်ပြောရမလို့ဖြစ်နေဟုတ်တော့အောင်စားဆိုကြီးအမှုမှာကြည့်မယ်ဆိုလို့ရှိရင်လေကျွန်တော်တို့ကဒီဟိုဘက်တေလူပြတ်တက်ပြီဒီကအများကြီးပဲပြလို့ရတယ်။တောက်ခွေအကန့်ခွေမရှိတင်ပြလို့ရတယ်။ဒါနဲ့ဒေါအောင်စားဆိုကြီးတို့ဘက်ကနေပြီးတော့တင်ပြတဲ့တရားခံပြတက်တည်ကြတော့ပယ်ချပြီးတော့တယောက်နှစ်ယောက်ပဲခွင့်ပြုရဲဆိုတာဘက်လိုက်မှုမရှိဘူးလို့ဒေါ်စုကလည်းပြောသွားတယ်။ဘက်လိုက်မှုရှိတယ်လို့ပြောသွားတယ်မတရားဘူးလို့ပြောသွားတာဒါအမှန်နဲ့အဲ့ဒီတိုင်းမှုကျွန်တော်တိုင်းပြည်မှာမတရားဖြစ်နေတယ်အဲ့ကြောင့်ဘုချုပ်တန်းရွှေတို့အနေနဲ့ကကျွန်တော်ပြန်ကြည့်မယ်ဆိုရင်ဒေါ်ဆာနာဝင်းတို့ဦးနေဝဲသမီးတွေဆိုရင်ရင်တော့ဘုချုပ်တန်းရွှေတို့ညံ့တာမောမကြည့်ရဲခဲ့ကြဘူးဒီလိုအမျိုးသမီးတွေအခုချိန်မှာတားတွေလင်းနေထောင်ထဲမှာကြပြီးတော့ဒီစစ်အာဏာရှင်စနစ်ကစိုးချိုးသူခံစားနေရပြီဘုတန်းရွှေအနေနဲ့လည်းသူ့မိသားစုလည်းဒီလိုစိုးချိုးမျိုးတွေခံစားနိုင်ရဖို့သူအလားလာအများကြီးရှိနေအဲ့ကြောင့်မို့ခုအမျိုးချစ်တယ်ခု မိသားစုချစ်တယ်ဆိုလို့ရှင်သူတို့အနေနဲ့ပြုဝင်ပြောင်းလဲမှုလိုပြီးစစ်ဘိုးတွေအနေနဲ့ငါတို့လက်နဲ့ကင်ထားမှငါတို့လက်နဲ့ကင်ပြီးတော့ဒိုးကြမှငါတို့စစ်တပ်ကဒါငါတို့ဒါတန်ဖိုးထားရဟိုတပ်မတော်သားတွေအမိတပ်မတော်သားတွေအဖဆိုတဲ့အတုံးတော့အင်တာစိုးရတဲ့အတုံးတော့ဖြစ်တယ်အင်းတော့ဆိုရင်ပြည်သူသားတွေအမိပြည်သူသားတွေအဖဆိုပြီးတော့တပ်မတော်ရဲ့တောင်ပုတ်ကိုပြောင်းသွားခဲ့ဟိုတန်တန်းရှိလို့လည်းမှာအဲ့ဒါဆိုရင်ဘာကြောင့်လဲဆိုတပ်မတော်ကိုပဲသူတို့ကတပ်မိုးထားတဲ့ဆိုတဲ့သဘောမျိုးပြတယ်ဒါပေမဲ့အမှန်စစ်စစ်ကိုကျွန်တော်ဖျားကြည့်မယ်ဆိုရင်လည်းတပ်မတော်မှာတကယ်တမ်းခံစားနေရတာထက်တန်းကဘုံမူကြီးအစ်စ်ဒီကလူတွေပဲခံစားနေရတယ်အောက်ကဘုံမူကြီးဘူတွေအချက်တာတာတွေအားလုံးကဒုက္ခတွေရောက်နေကြတယ်ကျွန်တော်အရင်တော့ဖတ်တာဗလာလက်ထက်မှာစစ်တပ်ကရဲဘော်တယောက်ကရုပ်ရှင်ချင်းတုံးမတန်းတို့ဘာလို့တကြခွင်းနှုတ်မှာသူကရှော့သေးနဲ့ကြည့်ရတယ်သူတို့မှာအခွင့်အရေးတွေရှိတယ်အခုဒီအချိန်မှာစစ်တပ်မှာစစ်သားကြီးအချက်တာသားကြီးမှာဘာအခွင့်အရေးမှမရှိဘူးဒီမှာကျွန်တော်တို့မတ်တလချင်းမှာဆိုဘရုံမာပြာကန်းဆိုကျွန်တော်ကိုယ်တိုင်သွားကြည့်ဘူးလေဘရုံမာပြာကန်းဆိုကျွန်တော်ထောင်အပ်တော့လာတော့နိုင်ငံကြီးကအကျဉ်းသားလွတ်လာတော့ကျွန်တော်မသိဘူးဘရုံမာပြာကန်းဆိုပြာကန်းအမှုဆိုတော့ကြည့်တော့အဖို့ကကျတော့အဲ့ဒါပြာကန်းမဟုတ်ဘူးဒါဘူမူကြီးတွေအတွက်အထူးရောင်းတဲ့အထူးစားအရောင်းဆိုင်ဖြစ်တယ်လို့ပြောတယ်အဲ့တော့အထူးရောင်းဆိုင်ဆိုအရောင်းဆိုင်လို့ပြောနေဘရုံမာပြာကန်းဆိုပြီးတော့လင်းညာလှည့်ပြားပြီးတော့ထားတဲ့ပုံစံမျိုးတွေကမဆလာခက်မာတွေကရှိခဲ့တယ်အခုထက်တည်တဲ့စင့်သုံးနေတယ်ဒါကြောင့်မလို့အထက်အောက်မတရားမှုတွေကြောင့်တက်ကတက်ပြေးတွေလည်းအများကြီးဖြစ်လာတယ်စစ်တပ်ပါတယ်ဒုက္ခတုံ့ခါနဲ့မွေးနေကြတယ်ဒီတက်ရင်မှုတွေကိုယ်တိုင်စစ်တပ်ကအစားအစာတွေသူတက်ရင်အတွက်သူ့အကူရှာပြီးတော့စစ်စားရတယ်စီဝိုင်းလို့ရတယ်အဲ့လိုအပိုင်းတွေကျွန်တော်မြင်လာတယ်
ဟုတ်ကဲ့
အမှုကျွန်တော်တက်မလို့မှလည်းတော်တော်လေးကိုကြာဆုံးနေ
ကိုထွန်းအောင်ကျော်ပြောသွားတာတွေကလည်းတော်တော်ကိုပဲမှန်တဲ့ကိစ္စတွေပါအဲ့တော့ကိုအောင်မြင့်ရောပဲလို့သဘောရလဲခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်စောစောကကိုထွန်းအောင်ကျော်ပြောသွားတဲ့ထဲကဒီစောစောပိုင်းမှာပြောသွားတဲ့ဒီမိုကရေစီဆိုတဲ့ကိစ္စရယ်နော်ပြီးတော့ဒီသတင်းစာလွတ်လပ်ခွင့်ကိစ္စရယ်ပေါ့နော်ဆိုတော့ရေဝင်အားဖြင့်ပြောမယ်ဆိုလို့ရှိရင်တော့အဲ့အရာတွေကိုကျွန်တော်တို့ကဘယ်လိုပြောကြလဲဆိုတော့ဒီအနောက်နိုင်ငံကလာတဲ့အဲဒီအယူအဆတွေအနောက်နိုင်ငံမှာကျင့်သုံးတဲ့ယဉ်ကျေးမှုအဲဆန်နှုံးသဘောမျိုးနဲ့နောက်နိုင်ငံကကျင့်သုံးတဲ့ယဉ်ကျေးမှုဆန်နှုံးအနေနဲ့နိုင်ငံရေးဆန်နှုံးအနေနဲ့ကျွန်တော်တို့ပြောကြပါရစေ။အမှန်တကယ်ပြောမယ်ဆိုလို့ရှင်တော့ကျွန်တော်အားလုံးသိတဲ့အတိုင်းပဲဒီမိုကရေစီဆိုတာကဒီဂရိနိုင်ငံကလာတာဂရိနိုင်ငံဆိုတာကတကယ်တမ်းဟလာဒီပြောကြကြည့်ဆိုလို့ရှင်ဒီအနောက်လည်းမဟုတ်အရှေ့လည်းမဟုတ်ဂျာထဲမှာရှိတဲ့နိုင်ငံဒီမိုကရေစီပေါ်လာတာကဂရိနိုင်ငံတည်းမဟုတ်ဘဲနဲ့ဒီအမှန်တကယ်ကတော့ဒီအဲ့ဒီချိန်တုန်းကရှိခဲ့တဲ့မျိုးပြနိုင်ငံလေးတည်တည်လေးကနေဒီမိုကရေစီစနစ်ဆပြီးပေါ်လာကျွန်တော်တို့ဒီအရှေ့တိုင်းယဉ်ကျေးမှုမှာပြန်ကြည့်မယ်ဆိုလို့ရှင်ကျွန်တော်တို့ဒီဝေတာလီပြည်မှာကျွန်တော်တို့အာဒီမိုကရေစီစနစ်ရှိဘူးတယ်အလားတူပဲဒီသတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှိလို့ရှိရင်ကျွန်တော်တို့မင်းတို့ဘရင်ခစ်ကဒီရတနာပုံသတင်းစာသမားတွေကိုလွှတ်တော်တဲ့ဝင်စီထွက်စီနန်းတော်တဲ့ဝင်စီထွက်စီအခွင့်ပေးထားတာမျိုးတွေရှိတယ်။ဒါပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီ2014နှစ်ကျွန်တော်တို့ဒီမိုကရေစီနဲ့ပတ်သက်တဲ့တွေ့ရုံကျွန်တော်တို့ရှိတယ်။အဲဆိုတော့ဒါတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီမိုကရေစီတို့သတင်းစာလွတ်လပ်ခွင့်ဆိုတာကဒီအနောက်နိုင်ငံကလာဆိုတဲ့သဘောမျိုးမယူဆဘဲနဲ့ကဘာတစ်ကဘာတစ်ခုလုံးရဲ့ဆန်နှုံးအနေနဲ့ကျွန်တော်တို့ယူဆဖို့သင့်ပြီလို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ခင်ဗျာအချိန်အကန့်အသတ်ကိုကျွန်တော်တို့ငှဲ့ပြီးတော့ဒီနေ့စကားဝိုင်းကိုဒီမှာပဲရန်နာရမှာဖြစ်ပါတယ်ခင်ဗျာအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်နော်ဝေနိုင်ငံအခြေစိုက် BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာမမောင်မြင့်နယူးယောက်မြို့အခြေစိုက် Civil Society for Burma လွတ်လပ်တော်မြန်မာလူပောင်အဖွဲ့ဥက္ကဋ္ဌဦးထွန်းအောင်ကျော်နဲ့ဘီလင်းမြို့နယ်အမှတ်တဲမဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမမောင်လက်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညှိနှိုင်းချုပ်ပြရစီခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ။